ာတန်ရဲ့တောတာရှင်များအားလုံးမင်္ဂလာပါရှင်။အခုဆိုရင်တောတာရှင်များအတွင်သုဒ္ဓဖြာဖြာတိုင်းရင်းစေးပညာစီစဉ်ကိုတင်ဆက်ပေးဖို့အချိန်ကြာရောက်လာပါပြီ။ဒီကနေ့သုဒ္ဓဖြာဖြာတိုင်းရင်းစေးပညာစီစဉ်မှာဆိုရင်ကျန်းမာရေးဝန်ကြီးဌာနတိုင်းရင်းစေးပညာဦးစီးဌာနဖွံ့ဖြိုးရေးဌာနကွယ်မှဦးစီးအရာရှိဒေါ်နေနေနိုင်ရင်ကဆွေးနွေးတင်ပြပေးသွားမှာဖြစ်ပါတယ်။ဆရာမမင်္ဂလာပါရှင်။
မင်္ဂလာပါရှင်
ဟုတ်ကဲ့ပါဆရာမအခုတင်ဆက်ပေးမယ့်သုဒ္ဓဖြာဖြာတိုင်းရင်းစေးပညာစီစဉ်မှာဆရာမတင်ပြပေးမယ့်အကြောင်းအရာကိုသိပါရစေရှင
်ဟုတ်ကဲ့ပါရှင်ဒီပတ်သုဒ္ဓဖြာဖြာတိုင်းရင်းစေးပညာအစီအစဉ်မှာတင်ပြမယ့်အကြောင်းအရာကတော့ကျန်းမာရေးဝန်ကြီးဌာနတိုင်းရင်းစေးပညာဦးစီးဌာနကဖြန့်ဝေနေတဲ့အရေးပေါ်သုံးမြမတိုင်းရင်းစေးသစ်တာအကြောင်းနဲ့ပါဝင်တဲ့တိုင်းရင်းစေးများအသုံးပြုပုံတွေကိုပိသူလူလူအနေဖြင့်သိရှိနိုင်မှုအတွေ့အရေးပေါ်သုံးမြမတိုင်းစစ်တရာအကြောင်းဒီကောင်းစရာဆိုတဲ့ခေါင်းစဉ်ကိုတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါဆရာမဒီအကြောင်းအရာလေးတကယ်ကိုကောင်းမွန်ပါတယ်ရှင်။တိုင်းရင်းစစ်တရာဖြန့်ဝေရခြင်းရဲ့ရည်ရွယ်ချက်တွေကိုအရင်ဦးဆုံးပြောပြပေးပါလားရှင်
။တိုင်းရင်းစစ်တရာဖြန့်ဝေရခြင်းရဲ့ရည်ရွယ်ချက်တွေကတော့တိုင်းရင်းစစ်ဖြင့်ပိသူလူလူပနာမကျမ်းမာရေးစောင့်ရှောက်မှုမှာပါဝင်ဆောင်ရွက်နိုင်စေရန်စစ်မှန်ပြီးအစွမ်းထက်သောတိုင်းရင်းစွမ်းဆန်းကောင်းများကိုမြို့နေပြည်သူများသာမကကျေးလက်နေပြည်သူများကုန်ကြားစရိတ်သက်သာစွာဖြင့်လွယ်လင့်တကူရရှိသုံးစွဲနိုင်စေရန်နှင့်ကျေးလက်အောက်ခြေဒေသအထိတိုင်းစေးပညာဗဟုသုတရရှိပြီးတိုင်းစေးပညာကိုရိုးရာရင်ကျင်းမှုအမွေအနှစ်ဖြင့်ထိမ့်သိမ်းဆောက်ရှောက်သွားစေနိုင်စေရန်တို့ဖြစ်ပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။တိုင်းစေးသစ်တာထဲမှာပါတဲ့စေးပစ္စည်းတွေအကြောင်းကိုလည်းပြောပြပေးပါအောင်ရှင်
။ကျန်းမာရေးဝန်ကြီးဌာနတိုင်းစေးပညာဦးစီးဌာနကဖြန့်ဝင်နေတဲ့အရေးပေါ်သုံးတိုင်းစစ်တရာတစ်ခုမှာတိုင်းစစ်နဲ့စစ်ပစ္စည်းစုစုပေါင်း14မျိုးပါဝင်ပါတယ်။အဲ့ဒါတွေကတော့နှွေကြိုကဲစီ၊နှလုံးသီးကြေစီ၊စက္ခုပါလစီ၊မရဲမြင့်မိုကုန်းစီ၊ဇာတိလဝင်ကစီ၊အကျော်လိန်စီအပြင်ဟလိတစုံနာငန်းစီ၊ပတ်တီးလိန်၊ဂွန်းတုံ၊အရက်ပြန်၊အနာသတ်တန့်စင်စီရည်နဲ့ဗရားတိုင်ပါဝင်နေ။နောက်ပြီးတော့ပလာစတာဓာတ်အပြင်ဒီစေးဝါးတွေစစ်ဖြစ်စည်းတွေအကြောင်းလူတိုင်းသိရှိနိုင်စေဖို့ရှင်းလင်းထားတဲ့လက္ခဏာစာဆောင်ပန်ဖလက်ပေါ့နော်အဲ့ဒီဇောင်ကိုလည်းစေးသစ်တာထဲမှာထည့်သွင်းပေးထားပါရရှင
်ဟုတ်ကဲ့ပါဆရာမတော်တော်လေးကိုပြည့်ပြည့်စုံစုံထည့်သွင်းပေးထားတာပဲနော
်ဟုတ်ကဲ့ပါရှင
်ဟုတ်ကဲ့ပါဆက်ပြီးတော့လည်းဒီတိုင်းရင်းစေးသစ်တာအကြောင်းရှင်းပြပေးပါဦး
တိုင်းရင်းစေးသစ်တာအကြောင်းကိုဘလို့အသုံးပြုရမယ်ဘလို့ရွယ်ချက်တင်နေဆိုတာရှင်းပြပေးပြီးတဲ့နောက်မှာအဲ့တိုင်းရင်းစေးသစ်တာထဲမှာပါဝင်တဲ့တိုင်းရင်းစေးဝါးတွေအကြောင်းကိုဆက်ရှင်းပြပေးပါမယ်စေတ္တာထဲမှာပါဝင်တဲ့တိုင်းစေဝါများဟာကျမ်းမာရေးဝန်ကြီးဌာနတိုင်းစေပညာဦးစီးဌာနပိုင်ဆက်ယုံကထုတ်လုပ်တဲ့တိုင်းစေဝါများဖြစ်ပါတယ်။စေပစ္စည်းစစ်မှန်မှုဘေးအန္တရာယ်ကင်းရှင်းမှုကိုလည်းသုတေသနနဲ့ဖွံ့ဖြိုးရေးဌာနကသုတေသနပြုလုပ်ဓာတ်ခွဲပြီးစမ်းသပ်ပြီးဖြစ်တဲ့အတွေ့ဘေးအန္တရာယ်ကင်းရှင်းပြီးစိတ်ချယုံကြည်ရတဲ့စေစွမ်းကောင်းများဖြစ်ပါတယ်။ဒီစေတွေဟာတိုင်းစေယုံများနဲ့တိုင်းစေကုဌာနများမှာလက်တွေအသုံးပြုကုသလျက်ရှိတဲ့စေဝါများဖြစ်တဲ့အပြင်နှစ်ပေါင်းရာချီပြီးခိုင်ခိုင်မာမာတည်ရှိခဲ့တဲ့ရှေးဟောင်းစေကျမ်းတွေတမန်စင်ကူရုံးတွေကိုအခြေပြုထားတဲ့စေများလည်းဖြစ်ပါတယ်။ဒီစေတ္တာထဲမှာပါဝင်တဲ့စေဝါတွေနဲ့စေပစ္စည်းများသုံးဆွဲလို့ကုံသွားတဲ့အခါစေဝါများပြန်လည်ဖြစ်တည်ရန်ကိုတော့ကျန်းမာရေးဝန်ကြီးဌာနတိုင်းစေပညာဦးစီးဌာနလက်အောက်မှာရှိတဲ့ပြည်နယ်နဲ့တိုင်းဒေသကြီးဦးစီးဌာနမူယုံတွေခရိုင်တိုင်းစစ်ကူဌာနတွေမြို့နယ်တိုင်းစစ်ကူဌာနတွေနဲ့ဆက်သွယ်ရယူနိုင်ပါတယ်။စေတ္တာထဲမှာပါတဲ့ကြံစေပစ္စည်းတွေကိုတော့အရေးပေါ်လိုအပ်တဲ့ကိစ္စတွေမှာသုံးစွဲနိုင်ဖို့ရည်ရွယ်ထည့်သွင်းထားပါတယ်။ဌာနကပြုစုထုတ်ဝေတဲ့လက်ဆွဲစာအုပ်ကိုတော့မိမိတို့ပတ်ဝန်းကျင်မှာရှိတဲ့စေဘက်ဝင်အပင်များနဲ့အာနိသင်ထက်မြက်ထိရောက်တဲ့စေနီးများကိုအသုံးပြုပြီးယောဂများကိုကာကွယ်ပြုစုတတ်စေဖို့ရည်ရွယ်ထည့်သွင်းထားခြင်းဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ပါဆရာမဒီစေးသစ်တာမှာပါဝင်တဲ့တိုင်းရင်းစေးဝါးတွေကိုယောဂအလိုက်တွဲဖက်အသုံးပြုနိုင်တဲ့စေးပစ္စည်းရေလဲများအသုံးပြုပုံကိုလည်းရှင်းလင်းပေးပါအောင်ဆရာမရေ
ဟုတ်ကဲ့ပါရှင်စေးသစ်တာထဲမှာပါဝင်တဲ့နှွေကြိုကဲစေးဟာတိုင်းရင်းစေးကုဌာနသုံးစေးပုံအမှတ်9ဖြစ်ပါတယ်နှွေကြိုကဲစေးကိုချောင်းဆိုးခြင်းအစာမကြေခြင်းနဲ့လေထိုးလေအောက်ခြင်းယောဂတွေမှာအသုံးပြုပါတယ်ရာသီဥတုအကူပြောင်းတွေမှာချောင်းဆိုးတာဆိုရင်ကွန်ရွေးပြုတ်ရင်နဲ့တိုက်ပေးရပါမယ်။အစာမကြေလေးဘူးချောင်းဆိုးတာဆိုရင်ရင်နွေးနဲ့တိုက်ပေးရပါမယ်။ချောင်းဆိုးဖြစ်ကစားမှာချောင်းဆိုးရင်ဆေးတိုက်ပေးဖို့လိုအပ်မှာဖြစ်ပါတယ်။ဒီဆေးကိုပဲအစာစားပြီးပြီးချင်းစားရင်အစာကြေပြီးတော့ခွန်အားကိုဖြစ်စေပါတယ်။ဆေးပမာဏအနေနဲ့ လူကြီးတစ်ခါတောက်ဆေးပြား၄ပြားခလေးတစ်ခါတောက်ဆေးပြား၂ပြားတစ်နှစ်၃ချိန်၅ရက်ဆက်ပြီးတောက်ရပါမယ်ဒုတိယဆေးအနေနဲ့ကတော့ဟလိန်ဒစုံနာငန်းဆေးဖြစ်ပါတယ်ဒီဆေးကိုတနိုင်ငံလုံးမှာရှိတဲ့တိုင်းရင်းဆေးယုံနဲ့တိုင်းရင်းဆေးကုဌာနများမှာတိုင်းရင်းဆေးကုဌာနသုံးဆေးပုံအမှတ်၆အဖြစ်မေးမြန်းရရှိနိုင်ပါတယ်ဒီဆေးဝါးဟာရှေ့မြန်မာဘုရင်များလက်ထက်ကသမားတော်တိုင်းလက်ဆွဲဆေးအဖြစ်အသုံးပြုထားတဲ့ဆေးဖြစ်ပါတယ်။ဆရာတင်ဆဟလိန်ဒလို့မှတ်တမ်းတင်ရတဲ့အထိဆရာတိုင်းလက်ကင်ထားသုံးဆွဲကြရလောက်အောင်ထင်ရှားအစွမ်းထက်လာပါတယ်။ဒီဆေးကိုအဖျားယောဂအတွက်အသုံးများပါတယ်။အဖျားရဲ့သဘောတဘာဝအရကြိုက်ခဲတာ၊ကိုပူတာ၊ချွေးငုပ်တာစတဲ့လက္ခဏာတွေပေါ်လာတတ်ပါတယ်။အဲ့ဒီအဖျားလက္ခဏာတွေဟာဆေးတောက်ပြီးတစ်ရက်ကနေသုံးရက်အတွင်းသက်သာနိုင်မှာဖြစ်ပါတယ်။ဆေးပမာဏအနေနဲ့လူကြီးတစ်ခါတောက်ဆေး၄ပြားကလေးတစ်ခါတောက်ဆေး၂ပြားတစ်နှစ်၃ချိန်၅ရက်ဆက်ပြီးတော့ရင်သွေးနဲ့တောက်ပေးရပါမယ်
။ဟုတ်ကဲ့ပါရှင်။ဒါအပြင်နှလုံးသဲကြီးဆေးလို့ခေါ်ဝေါ်တဲ့တိုင်းရင်ဆေးကန်သုံးဆေးမှတ်၅အကြောင်းကိုလည်းရှင်းပြပေးပါအောင်ဆရာမကြီး
။အတိတ်ကအသုံးပြုနိုင်တဲ့ယောဂါတွေကတော့အပူနာများနဲ့နှလုံးတုံရင်ခုန်မောပန်းနာတွေပဲဖြစ်ပါတယ်။အပူအားကြီးပြီးတော့နှလုံးတုံရင်ခုန်တာမူဝေမောပန်းနာလေအားကြီးလို့အိတ်မပြောတာအစားတောက်ပြက်လို့သွေးအားနည်းတာတွေမှလည်းသုံးဆွဲနိုင်ပါတယ်။ဆေးပမာဏအနေနဲ့လူကြီးတစ်ခါတောက်ဆေးပြား၄ပြားခလေးတစ်ခါတောက်ဆေးပြား၂ပြားတစ်နှစ်၃ချိန်၅ရက်ဆက်ပြီးတကြားဆရူရော့ဆက်လို့ရေအေးနဲ့တောက်ဖို့လိုပါတယ်။တံမြာရည်ကြံရည်တို့နဲ့လည်းတောက်လို့ရပါတယ်။စီးကြိုသွေးကြိုယောဂါရှိရင်တကြားမထည့်ဘဲတောက်ရပါမယ်။အခုဆေးတောက်နေတဲ့အချိန်မှာအပူတွေအဆက်တွေလျှော့စားဖို့လိုအပ်မှာဖြစ်ပါလေရှင်
။ဟုတ်ကဲ့ပါရှင်။မျက်စိယောဂနဲ့သွေးတို့ယောဂအတွက်သုံးဆွဲသင့်တဲ့ဆေးတစ်မျိုးအကြောင်းကိုလည်းသိချင်ပါသေးတယ်ဆရာမရင်
။ဒီဆေးကိုစကုပါလာဆေးအနေနဲ့သာမကတိုင်းရင်းဆေးကုဌာနသုံးဆေးပုံအမှတ်၁၂အဖြစ်ရရှိနိုင်ပါတယ်။စကုပါလာဆိုတဲ့အတိုင်းမျက်စိနဲ့ပတ်သက်လာရင်လက်မလွတ်တမ်းသုံးဆွဲသင့်တဲ့ဆေးတစ်လက်ဖြစ်ပါတယ်။အတိတ်ကအသုံးပြုနိုင်တဲ့ယောဂါကတော့မျက်စိယောဂါမီးရက်နဲ့ဒူလာယောဂါများဖြစ်ပါတယ်။ယောဂါလိုက်ရေလဲပစ္စည်းများနဲ့အသုံးပြုပုံကိုတင်ပြရရင်မျက်စိအမြင်အားနည်းခြင်း၊မျက်စိဝေခြင်း၊မှုန်ခြင်းတို့ကိုနေ့စဉ်ညအိပ်ယာဝင်ရေအေးနဲ့တောက်ရပါမယ်။နှစ်စီးဝန်းချုပ်ပြီးအကြောတက်တာခြေအေးပြီးဝမ်းချုပ်တဲ့မီးရက်ဒူလာထုံကျင်ညောင်းညာကြိုက်ခဲယောဂါကိုလက်လင်းလံကြိုက်ခဲတာတို့မှာရေအေးနဲ့တောက်ရပါမယ်။သုံးစကုပါလာဆေးဟာသွေးတိုးယောဂါကိုလည်းတက်တာစေပါတယ်။ဒီအတွဲသွေးတော်ယောဂရှင်များနေ့စဉ်သုံးဆွဲနိုင်တဲ့ဆေးလဲဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။ဆက်လက်ပြီးတော့လည်းတိုင်းရင်းဆေးသစ်တာတွေမှာပါဝင်တဲ့တခြားဆေးဝါးတွေအကြောင်းကိုလည်းရှင်းပြပေးပါအောင်ရှင်
။ဒီဆေးတွေကတော့တိုင်းရင်းဆေးကုဌာနသုံးဆေးပုံမှန်၂၅မဒဲမြင့်မိုကုန်းဆေးပဲဖြစ်ပါတယ်။အတိတ်ကအသုံးပြုနိုင်တဲ့ယောဂါကတော့အေးမီဖျားတာ၊အပူငုပ်ဖျားတာ၊ရချားဖျားတာ၊တုတ်ကွေးဖျားတာ၊နာစီးချောင်းဆိုးတာတလိုက်ကပ်ပြီးချောင်းကြောက်ဆိုးတာကိုလက်ကြိုက်ခဲတာနဲ့အစာမှားပြီးအစာမကြေတာတို့မှလည်းသုံးဆွဲနိုင်ပါတယ်။တောက်ရမယ့်ဆေးပမာဏအနေနဲ့ကလူကြီးတစ်ခါတောက်ဆေးပြား၄ပြားကလေးတစ်ခါတောက်ဆေးပြား၂ပြားတစ်နှစ်၃ချိန်၅ရက်ဆက်ပြီးတော့ရင်သွေးနဲ့တောက်ဖို့လိုပါတယ်။ပုံမှန်အားဖြင့်တောက်ဆေးတွေကိုတစ်နှစ်ကနေနှစ်နှစ်အတွင်းသာအသုံးပြုသင့်ပြီးတော့လိင်ဆေးတွေကတော့အများဆုံး၃နှစ်အတွင်းသာသုံးဆွဲရမှာဖြစ်ပါတယ်။အခုဆေးတွေကိုတိုင်းနယ်ပြည်နယ်မှာရှိတဲ့ခရိုင်နဲ့မြို့နယ်တိုင်းဆေးပညာဦးစီးဌာနမှရုံးများနဲ့ဆက်သွယ်ပြီးပြန်လည်ဖြည့်တင်းထားရမှာဖြစ်ပါတယ်။နောက်တစ်မျိုးဆေးသစ်တာမှာပါဝင်တဲ့ဗရားတိုင်းကတော့အဖျားအပူချင်းဘလောက်ရှိသလဲဆိုတာတိုင်းတာဖို့ဖြစ်ပါတယ်။ဗရားတိုင်းကိုပါဇက်ဂျိုင်းတို့မှာတစ်မိနစ်ကနေနှစ်မိနစ်လောက်အထိထားပြီးတိုင်းတာနိုင်ပါတယ်။အပူချင်း68ဒီဂရီကျော်ရင်69ကနေ101တရားနှစ်အထိဖြစ်ရင်အပြားရှိပါတယ်။တရားနှစ်ဒီဂရီကျော်ရင်ပေါ့နေလို့မရပါဘူး။အထူးယူဆရပါမယ်။ဆေးရုံဆေးကန်းနဲ့ဆက်သွယ်ဆောင်ရွက်ဖို့တော့လိုပါမယ်။အရက်ပြန်ကိုတော့အနာနဲ့ဒဏ်ရာတွေကိုတန့်ရှင်းအောင်ဆေးကြောဖို့နဲ့ခွန်းမှာစိန်ထားပြီးအနာကိုတန့်စင်အောင်တုတ်သင်ဖို့ပဲဖြစ်ပါတယ်။ဆေးသစ်တာတွေမှာပါတဲ့နောက်တင်ပြမယ့်ဆေးတစ်မျိုးကတော့ဇာတိလဝင်ကဆေးအမှန်35ပဲဖြစ်ပါတယ်။အထက်အသုံးပြုနိုင်ယောဂါကတော့ဝမ်ပြဝမ်လျှောယောဂါပဲဖြစ်ပါတယ်။ဝမ်ပြဝမ်လျှောယောဂါအဖျားမျိုးမျိုးလေထိုးလေနာတလိပ်အားကြီးလို့ချောင်းဆိုးတာအေးမိဖျားပြီးအညော်မိတာအနာဖြစ်တာတွေမှာလည်းသုံးဆွဲနိုင်ပါတယ်။ဆေးတောက်ရမယ့်ပမာဏအနေနဲ့ကတော့လူကြီးတစ်ခါတောက်လဖေးစုံတစ်စုံခလေးတစ်ခါတောက်လဖေးစုံတဝဲ တနေ့သုံးချိန်ရင်တွင်းနဲ့တောက်ဖို့လိုပါတယ်။နောက်ပါဝင်သေးတဲ့ဆေးတမျိုးကတော့စောစောကဖော်ပြခဲ့တဲ့အတိုင်းအကျော်လိန်ဆေးပဲဖြစ်ပါတယ်။ဒီဆေးကလည်းဌာနထုတ်တဲ့လိန်ဆေးဖြစ်ပါတယ်။အကျော်လိန်ဆေးကိုအသုံးပြုကုသနိုင်တဲ့ယောဂါများကတော့အကျော်တင်းခြင်း၊အကျော်တက်ခြင်း၊ကိုယ်လက်ညောင်းညာကိုက်ခဲခြင်း၊လက်ကက်ချစ်ကက်ခြင်း၊အစစ်အမြစ်ကိုက်ခဲခြင်း၊အကျိတ်အဖုနဲ့ဒါနာတို့ပဲဖြစ်ပါတယ်။ဆေးသုံးဆွဲရမယ့်ပမာဏကယောဂါအခြေအနေပေါ်မူတည်လို့တနေ့သုံးချိန်ပုတ်လိမ့်ပေးရပါမယ်ဒီဆေးကိုလိမ့်ဆေးအနေနဲ့လည်းသုံးနိုင်ပါတယ်တောက်ဆေးမဟုတ်တဲ့အတွက်ခန္ဓာကိုယ်ပေါ်မှာပုတ်လိမ့်ုံသာဖြစ်တဲ့အကြောင်းပြောပြခြင်းပါတယ
်ဟုတ်ကဲ့ပါဆရာမအခုရှင်းပြပေးနေတဲ့တိုင်းရင်ဆေးသစ်တာထဲမှာထိခိုက်ရှာနာတွေအတွက်ကောဘယ်လိုဆေးရည်မျိုးထည့်ပေးထားပါလဲရှင်
တိုင်းရင်ဆေးသစ်တာတွေထဲမှာထိခိုက်ရှာနာတွေအတွက်အနာသန့်ဆေးရည်ထည့်ပေးထားပါတယ်ဒီဆေးရည်ထည့်ပေးခြင်းအပြင်ယောဂါပိုးမွားတွေဝင်ရောက်ခြင်းကအကာအကွယ်နိုင်ပါတယ်အနာသန့်စင်စေပါတယ်အနာကျက်မြန်စေပါတယ်ပလတ်စတာကတော့တာမန်ထိခိုက်ရှာနာနဲ့သေးငယ်တဲ့အနာတွေကိုပိုးမွားများမဝင်ရောက်အောင်ကတ်ထားပေးဖို့ဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာမပြီးတော့ဒီတိုင်းရင်းဆေးသစ်တာထဲမှာတိုင်းရင်းဆေးပညာဦးစီးဌာနကပြုစုထုတ်ဝေတဲ့အသုံးဝင်ဆေးပင်များနဲ့မြမတိုင်းရင်ဆေးနီလက်ဆွဲစာအုပ်တအုပ်ကိုလည်းထည့်ထားပေးတယ်လို့သိရပါတယ်ရှင်။အဲ့ဒီအချက်ကိုလည်းရှင်းပြပေးပါအောင်နော်
။ဟုတ်ကဲ့ပါရှင်။ဒီစာအုပ်မှာမြမတိုင်းရင်ဆေးပညာအခြေခံအယူအဆသဘောတရားတွေဥရုရာသီလိုက်ဖြစ်တတ်တဲ့ယောဂါတွေကိုသာမကမိမိတို့ပတ်ဝန်းကျင်မှာရှိတဲ့ဆေးဘက်ဝင်အပင်များကိုကဏ္ဍတွေခွဲခြားတင်ပြထားတဲ့အတွက်မိမိတို့နဲ့သက်ဆိုင်ရာယောဂါတွေနဲ့ပတ်သက်ပြီးလက်တကမ်းမှာရှိတဲ့ဆေးဘက်ဝင်အပင်တွေကိုအရေးကြုံလာရင်သုံးလို့ရအောင်မိမိတို့နေအိမ်ခြံဝန်းအတွင်းမှာတနိုင်တစ်ပိုင်စိုက်ပျိုးထားကြဖို့ဒါမှလည်း your medicine is in your garden ဆိုသလိုမိမိရဲ့ဆေးဝါးဟာမိမိတို့ရဲ့အိမ်ယာဥယျင်ခြံဝန်းအတွင်းမှာအလဲတကူရရှိနိုင်မှာဖြစ်ပါတယ်ဒါအပြင်နေ့စဉ်ချက်ပြုတ်စားသောက်နေကြတဲ့အစားအစာတွေရဲ့အကြောင်းသိရှိဖို့တင်မကားပဲအရသာတွေရဲ့အကျိုးဖြစ်တွေသိရှိနားလည်ဖို့အဖြစ်များတဲ့ယောဂအလိုက်အာနိသင်ထက်မြက်ထိရောက်တဲ့ဆေးနီးများကိုသုံးဆွဲတက်ကြစီဖို့ဒီစာအုပ်ကရည်ရွယ်ပြီးထည့်သွင်းထားတာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါဆရာမ။အရေးပေါ်ဆုံးတိုင်းရင်းစေးသစ်တာနဲ့ပတ်သက်လို့ဆရာမအနေနဲ့ဖြည့်ဆွဲပြောကြားချင်တာများရှိမယ်ဆိုရင်လည်းပြောကြပေးပါအောင်ရှင်
။အရေးပေါ်ဆုံးတိုင်းရင်းစေးသစ်တာနဲ့ပတ်သက်လို့ဖြည့်ဆွဲပြီးတော့ဆက်လက်ပြီးတင်ပြရမယ်ဆိုရင်တော့အခုဖြန့်ဝေတဲ့စေးသစ်တာဟာအရေးပေါ်ဖြစ်တတ်တဲ့ယောဂါတွေကိုဆေးရုံဆေးကန်းနဲ့အလန်းဝေးတဲ့ကြေးရွာရက်ွက်တွေမှာဒေသခံတွေသုံးဆွဲကုသတက်ကြစီဖို့ဖြစ်ပါတယ်။ဆေးသစ်တာထဲမှာထည့်သွင်းထားတဲ့ဆေးတွေကိုသုံးဆွဲတဲ့အခါအသုံးပြုခဲ့တဲ့ဆေးတွေရဲ့တံပိုးကိုသုံးဆွဲသူတွေရဲ့ထည့်ဝင်ငွေနဲ့ပြန်လည်ဖြည့်တင်းသွားကြရမှာဖြစ်ပါတယ်။ဆေးဘူးဆေးသစ်တာထိမ့်သိမ့်သူများဟာအသက်25နှစ်ကနေ60နှစ်အတွင်းသာဖြစ်ရပါမယ်။တခုသတိပြုဖို့လိုတာကတော့အခုပေးအပ်တဲ့ဆေးသစ်တာကိုထိမ့်သိမ့်မဲ့သူတွေအနေနဲ့ဆေးသစ်တာကိုထိမ့်သိမ့်ဖို့နဲ့ဆေးဝါးတွေဖြန့်ဝေဖို့ပဲဖြစ်တဲ့ဆိုတာသတိထားရပါမယ်။အခုဖြန့်ဝေတဲ့အရေးပေါ်သုံးမြမတိုင်းဆေးသစ်တာထဲမှာထည့်သွင်းထားတဲ့တိုင်းဆေးဝါးတွေကိုကျန်းမာရေးဝန်ကြီးဌာနတိုင်းဆေးပညာဦးစီးဌာနလက်အောက်မှာရှိတဲ့ပြည်နယ်နဲ့တိုင်းဒေသကြီးဦးစီးဌာနမှူးတွေခရိုင်တိုင်းဆေးကုဌာနတွေမြို့နယ်တိုင်းဆေးကုဌာနတွေနဲ့ဆက်သွယ်ရယူနိုင်ပါတယ်လို့ပြောကြားလိုပါတယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုမျိုးအရေးပေါ်ဆုံးတိုင်းရင်းဆေးသစ်တာအကြောင်းသိကောင်းစရာအချက်အလက်တွေကိုသတ္တရှင်နေသိရှိအောင်လို့ဆွေးနွေးတင်ပြပေးခဲ့တဲ့ကျန်းမာရေးဝန်ကြီးဌာနတိုင်းရင်းဆေးပညာဦးစီးဌာနဖွံ့ဖြိုးရေးဌာနကွဲမှဦးစီးအရာရှိဆရာမဒေါ်နေနေနိုင်ကိုမြမတန်ကအထူးပဲကျေးဇူးတင်ရှိပါတယ်ဆရာမရေ
ဟုတ်ကဲ့ပါရှင်ကျမကလည်းသတ္တရှင်ပြည်သက်များတွင်အခုလိုတိုင်းရင်းဆေးသစ်တာအကြောင်းကိုစုံလင်စာတင်ပြခွင့်ရတဲ့အတွက်အထူးပင်မြမတန်ကိုကျေးဇူးတင်ရှိပါတယ်ရှင်
တော်တာရှင်များရှင်အခုတင်ဆက်ပေးခဲ့တဲ့တုဒ္ဒဖြာဖြာတိုင်းရင်းဆေးပညာအစီအစဉ်ကနေတော်တာရှင်များအတွင်းအရေးပေါ်ဆုံးမြမတိုင်းရင်းဆေးသစ်တာအကြောင်းသိကောင်းစရာအချက်လက်တွေကိုဆွေးနွေးတင်ပြပေးခဲ့သလိုနောက်တစ်ပတ်အခုလိုချိန်မှလည်းမြမတိုင်းရင်းဆေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဆွေးနွေးတင်ပြပေးသွားမှာဖြစ်ပါတယ်။နားဆင်နေကြတဲ့တော်တာရှင်များအားလုံးယောဂဗေယကင်းဝေးပြီးကျန်းမာရွှင်လန်းကြပါစေရှင်။